မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကိုယ်စားလှယ်မစ္စတာ Charles Petrie ဟာဒီသတင်းပတ်အတွင်းမြန်မာနိုင်ငံကနေထွက်ခွာသွားတော့မှာဖြစ်ပါတယ်။ Mr. Charles Petrie ရဲ့တာဝန်ထမ်းဆောင်မှုကိုကုလသမဂ္ဂကတက်တန်းတိုးထားတာကိုစစ်ဆေးရဘက်ကအတိအမှတ်ပြုဖို့ညှင်းဆိုလိုက်ပြီးတဲ့နောက်မနက်ဖြန်အင်္ဂါနေ့မှာမြန်မာနိုင်ငံကနေ Mr. Charles Petrie ထွက်ခွာသွားမှာဖြစ်ပါတယ်။ဒီလစောစောပိုင်းကပဲမြန်မာနိုင်ငံအတွင်းစင်းရဲနွားမှုအခြေအနေဆွေးရလာတာတွေနဲ့စတေမာလာအတွင်းတန်ဃာနဲ့လူလူလှုပ်ရှားမှုတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းခဲ့တဲ့အခြေအနေတွေကိုမစ္စတာ Charles Petrie ကဝေဖန်ခဲ့ပါတယ်။ဒီဝေဖန်ချက်ထွက်လာပြီးတဲ့နောက်မှာသူ့ကိုစစ်အစိုးရကတိုင်းပြည်ကနေနှင်ထုတ်ဖို့ပြင်ဆင်ခဲ့တာဖြစ်တဲ့အကြောင်းတပ်တမန်သတင်းရခွဲကပြောဆိုပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့ဆန္ဒပြပွဲတွေကိုစစ်အစိုးရဘက်ကအကြမ်းဖက်နှိမ်နင်းခဲ့ပြီးတဲ့နောက်လူတွေထောင်ထဲချီပြီးဖမ်းဆီးခံခဲ့ရပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာအတိုက်အခံတွေနဲ့တွဲဆုံဆွေးနွေးဖို့စစ်ဆေးရခေါင်းဆောင်တွေကိုတိုက်တွန်းနေပါတယ်။မြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲနှံရေးအတွက်စစ်ဆေးရတာဝန်ရှိသူတွေဒီကနေ့တွဲဆုံဆွေးနွေးကြပါတယ်။ဒေါ်ဆန်းစုကြည်နဲ့နိုင်ငံတကာကအဆိုပြုထားတဲ့မြန်မာနိုင်ငံရေးမှာတက်ဆိုင်ရာဖွဲ့စည်းပေါင်းစုံပါဝင်ရေးအဆိုပြုချက်တွေကိုစစ်ဆေးရဘက်ကနေပယ်ချလိုက်ပါတယ်။